American မြို့သားကာကွယ်ရေးလုံခြုံရေးဥပဒေ NDAA ပါမြမရေးဖော်ပြချက်ဟာရုပ်ဝတ္ထုအကူအညီထက်ကိုနိုင်ငံရေးအရာပို့ပြီးတော့အရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်မအောင်ကပြောကြားလိုက်ပါတယ်။ NUG အနေနဲ့ American အပါအဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးမှာနိုင်ငံကိုယ်စားပြုမှုတရားဝင်ရအောင်လို့ကြိုးစားနေတယ်လို့ဒေတာရင်းနိုင်ငံတွေနဲ့ Silent Diplomacy လို့ခေါ်တဲ့တိုးတိုးတိတ်တိတ်တန်တမာရေးနည်းလမ်းနဲ့ထိဆက်ဆက်ဆံနေတယ်လို့လည်းပြောပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်မအောင်ကိုကိုသားညုံဦးကတီးတက်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။အာဒေါက်ဆန်မောင်အခုဒီ view ကိုချိန်ပေးပြီးတော့ဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအရင်ဆုံးကျွန်တော်အရင်ဆုံးမေးခွန်းကတော့ NDA နဲ့ပတ်သက်ပါတယ် NDA ပေါ့ဒီ American မြို့သားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေကအခုကမရကလည်းဒီပြုလိုက်ပြီဆိုတော့ဥပဒေဖြစ်သွားပါပြီအဲ့ထက်မှပြောမယ်ဆိုရင် NUG တို့ PDF တို့ကိစ္စတွေပါပါတယ်တလောတော့ကကျွန်တော်ဥယျာဉ်မောင်ကအင်တာဗျူးရတဲ့ထဲမှာတော့ဥယျာဉ်မောင်ကပြောတာကဒီ NDA နဲ့ဆက်ဆက်တဲ့ကိစ္စတွေကိုနိုင်ငံခြားရေးဥက္ကဋ္ဌကအဓိကထားပြီးတော့လုပ်မယ်လို့ပြောပါတယ်အဲ့တော့ဒီနိုင်ငံခြားရေးဥက္ကဋ္ဌအနေနဲ့ဒီ NDA ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီဟိုအမေရိကန်စီးရီးယားကုညီတွေယူဖို့ကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုများပြင်ဆင်ထားပါလဲနောက်တစ်ခုကဘယ်လောက်ထိထိစပ်နိုင်နေပြီလဲအမေရိကန်စီးရီးယားနဲ့နောက်ဘာတွေညှိနှိုင်းလဲထားပါလဲ
ဆိုတော့မူအဖြစ် principle အဖြစ်ဖော်ပြထားချက်တွေကတော်တော်လေးကောင်းတယ်အဲဆိုတော့ဒီ principle တွေပေါ်မှာအခြေခံပြီးတော့ကျမတို့က advocate လုပ်ဖို့လို့ရ American ဆိုရအောင်ပေါ့လေ advocate လုပ်ဖို့ရဒီဥပဒေကအများကြီးထောက်ပံ့ဖြစ်တယ်လို့တိကျချက်မြင်တယ်နိုင်ငံရေးရပေါ့နော်နှစ်ပိုင်းခွဲမြင်ရမယ်လို့မြင်တယ်ကျမမြင်တာတော့ခုန budget အရာရယ်နိုင်ငံရေးရရယ်ပေါ့နော်ဆိုတော့ကျမမြင်တာတော့ budget အရာထက်စာရင်ဒါဟာနိုင်ငံရေးအရာကျမတို့အတွက်အဲပို့ပြီးတော့ကောင်းမွန်တဲ့တိုးတက်မှုလို့မြင်ရတယ်ပေါ့နော်ဒီ American ဆိုရရဲ့commitment ကိုတိုးမြင့်ပြီးတော့မြင်ရတဲ့သဘောလို့ကျွန်မနားလည်တယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့နှစ်ကလည်း CDM ပါတယ် Civil Society ဆိုတာပါတယ်အရင်ရှိပြီးသားတွေပါပဲတကယ်တကယ်ကကြတော့အရင်နှစ်တွေတုန်းကဒါဒီ Civil Society တွေကို provide လုပ်မယ် Democracy Promotion လုပ်မယ်ဆိုတာတွေပေါ့လေလူခွင့်ရေးချိုးဖောက်မှုတွေဆိုတာတွေပါမယ်ဒါပေမဲ့ဒီနှစ်ဒီနှစ်မှာကြတော့သူက specifically ဖော်ပြထားတဲ့ clause တွေအရာဆိုလို့ရှိရင်တချို့ဟာတွေကလုတ်ကိုလုတ်ရမယ်ဟာတွေရှိတယ်တချို့ဟာတွေကသမရရဲ့လုတ်ပိုင်ခွင့်နဲ့လုတ်ချင်ရင်လုတ်လို့ရတယ်ပေါ့နော်ဆိုတော့နှစ်ပိုင်းပေါ့ဆိုတော့လုတ်ကိုလုတ်ရမယ်ဟာတွေကိုကျမတို့ကတကယ်လုတ်ဖြစ်အောင် effectively ဒီပေါ့လေဒီပေါ့နော် budget အရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ပေါ့နော်တကယ်ကို end user တွေစီရောက်အောင်အဲကျမတို့တွန်းရလိမ့်မယ်နောက်ဒုတိယတစ်ချက်ဖြစ်တဲ့လုတ်တော်ရည်ပေါ့နော်လုတ်ချင်ရင်လုတ်လို့ရတယ်ဆိုတာမျိုးကြပြန်တော့ဒီအစိုးရဘက်ခြမ်းကျမတို့တွန်းတွန်းတိုက်တိုက်နေပေါ့နော်လုတ်ဖြစ်အောင်လို့အဖို့ကိလို့ရမယ်အပိုင်းဒီလို့နှစ်ပိုင်းမြင်ပါတယ်ခုနဒီ NDA ထဲမှာပေါ့နော်ဆိုတော့ပြောရရင် budget ကတော့မနစ်က budget နဲ့ပမာဏအားဖြင့်အတူတူပဲဒါပေမဲ့အကြောင်းအရာအားဖြင့်ဥပမာပေါ့နော်အားလုံးလည်းသိထားပြီးကြပါပြီဒီဟို PDF လို့ဆိုတာမျိုးကိုထက်သွင်းသုံးစွဲလာတယ်ဒါကတော့မြေပြင်မှာတိုက်ပွဲဝင်နေကြတဲ့ကျွန်တော်တို့ PDF တွေအတွက်တော့အရင်အတက်စရာကောင်းတယ်အဲဟိုရောက်ချင်မှတော့ရောက်မယ်ပြောချင်တာပုံမှန်လေးလေးပြောရအရင်လည်း broad ဖြစ်တယ်ကျယ်လည်းကျယ်တယ်ငွေပမာဏအားဖြင့်ပေါ့နောက်ပြီးတော့ဟို stakeholder တွေလည်းတအားများတယ်ပေါ်ပြထားတယ်မဟုတ်လား NUG ပါမယ် NUCC ပါမယ် CRPH ပါမယ်ပေါ့နော်ပြီးတော့ civil disobedience ပါမယ်အဲနောက်ပြီးတော့တချို့ဟာတွေဆိုလို့ရှိရင်ဥမာပေါ့ဒီပြည်သူ့ဝင်ခိုးလုံလာတဲ့ defector တွေဆိုတာလည်းထည့်သွင်းသုံးစွဲလာတယ်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အရင်တော့ဆိုလို့ရှိရင် American ဆိုရရဲ့ policy အရဒီစစ်တပ်မှာတာဝန်ထမ်းဆောင်ထားတဲ့သူဆိုလို့ရှိရင်เนาะပြည်ဝင်ခွင့်ဗီဇာပေးတာဆိုသူတို့ ban လာ ban ထားတာတွေမပေးတာတွေပါတယ်ရှိရပေါ့เนาะဆိုတော့အခုဒီကိစ္စမှာတော့ဘာပဲဖြစ်လျှော့လာတယ်လို့ကျမတို့မြင်တယ်ဒီပေါ်မှာခြေခံပြီးတော့ကျမကတော့နိုင်ငံရေးအရပေါ့เนาะဒါ American ပြည်တော်စုကိုပို့ပြီးတော့ဟိုတွန်းတွန်းတိုက်တိုက်နေပေါ့เนาะ advocate လုပ်သွားဖို့လို့ပေါ့လေရှိပါတယ်
โอเคအဲ့တော့ခုနကဒီဥပဒေတဲမှာပြောမယ်ဆိုရင် NUG NUCC ပါတယ်ပြီးခဲ့တဲ့နှစ်ကလည်းဒီအသုံးလုံးသုံးပါတယ်သူထင်မှာကျွန်တော်သတိထားမိတော့အဲ့တော့ American ဆိုရနဲ့တည်ရဝင် NUG ကိုအတိမတ်ပြုတ်နိုင်တဲ့အလားအလာဘယ်လိုရှိပါလဲခင
်ဟုတ်ကဲ့ဆိုတော့ဒီတန်တခင်တမန်ခင်းနဲ့ပေါ့နော် state တွေပေါ့နိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအသုံးလုံးကတော့သူတို့အမြဲတမ်းအမေရိကန်မှာမဟုတ်ပါဘူးတခြားတပ်တမန်တွေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုတော့သဘောမျိုးပေါ့နော်အနေထားမျိုးရှိရဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့ publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ကဲမရီကောဂနိုက်ဇာအစိုးရအောင်လုပ်တာမဟုတ်ဘူး state ကိုလုပ်တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့အပေါ်မှာတော့ကျမတို့ကယူတော်ရည်ပေါ့အတိပဲကောက်ယူလုပ်လို့ရတယ်ကျမတို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျမတို့ကို publicly ပို့ engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျမတို့ကိုအစိုးရတရက်အနေနဲ့ public engage လောက်တာမျိုးပေါ့နော်လူလူရဲ့လူလူကိုကိုစားပြုနေတဲ့အဲကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လောက်တာမျိုးပေါ့လို့လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာက UNSC ဆုံးဖြတ်ချက်ကိစ္စပါမကြခင်က UNSC ကနေပြီးတော့သူကြမြန်မာနိုင်ငံနဲ့ပတ်သက်လို့ဒါလွတ်လပ်ရပြီးနောက်ပိုင်းမှာပထမဆုံးအချိန်ဆုံးဖြတ်ချက်ထွက်လာပါတယ်ပြောမှဆိုရင်ဆိုရင်နေကြတဲ့တရုတ်ရုရှားအိန္ဒိယသူကဟိုတရုတ်ရုရှားဆိုဗီဒီယိုမပေးပါဘူးဒါမဲ့မဲမပြီးပဲနေခဲ့တာပေါ့နော်ဒါမဲ့ဆုံးဖြတ်ချက်ကတည်ဖြတ်သွားတယ်အဲ့တော့ဒီ UNSC ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရောလက်ရှိမြန်မာဒီမိုဆီရေးအတွက်နောက် NUG အတွက်ဘယ်လောက်ထိမျှော်လင့်စရာရှိပါလဲခင်ဗျ
စစ်ကောင်စီက response လုပ်တဲ့အခါမှာလည်းခုန NDAO ဒါဟိုအမေရိကန်ဘာမလုပ်နဲ့ညာမလုပ်နဲ့ဆိုပြီးတော့အဲ့လိုကြံ့ခိုင်ရေးတွေပါတယ်တုံးပြီးတော့ပေါ့ဗျာဟိုဆန္ဒပြရတယ်ရှိပေမဲ့ဒီ UNSC resolution ကိုအရင်ကြီးတင်းတင်းရင်းရင်းပြောတာမျိုးမရှိဘူး statement နှစ်ခုကိုရှင်းကြည့်မယ်ဆိုရင်မြင်တာရယ်ပေါ့နော်စစ်ကောင်စီကထုတ်တဲ့ statement မှာလည်းအဲ့တော့ဒါကြောင့်မဟုတ်လို့ဆိုတော့ပို့ပြီးတော့ဒီ UNSC ရဲ့ resolution ကကြတော့ဟိုနိုင်ငံတကာနိုင်ငံတွေကမဟုတ်ဘူးတကယ်ပေါ့နော်ဒီကုလသမဂ္ဂဝင်နိုင်ငံတွေအားလုံးရဲ့ဒီလုံခြုံရေးကောင်စီကပေါ့နော် stakeholder တွေအားလုံးရဲ့သဘောတူညီချက်နဲ့အနည်းဆုံးတော့မကန့်ကွက်ဘူးလေခုနဗီဒီယိုအနာကင်ဆယ်ထားတဲ့နိုင်ငံတွေကမကန့်ကွက်ဖ ೇನೆ သွားတဲ့အတွက်ကြောင့်မလို့ဒါဘိုင်ဒင်ပို့ရှိတယ် resolution statement မဟုတ်ဘူးကြေညာချက်တသက်မျှတာမဟုတ်ဖ ೇನೆ သူ resolution ဆုံးဖြတ်ချက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မလို့ဆုံးဖြတ်ချက်ကိုလိုက်နာရမယ်ကောင်တယ်ဖော်ရမယ်တောင်းဝန်ရှိသွားတယ်စစ်ကောင်စီမှာပို့ပြီးတော့ pressure ရသွားတယ်လို့ကျွန်တော်တို့မြင်နေပေါ့နော်ကျမတို့လိုချင်သလောက် time စီမရဘူးဟို language တွေကအရင် strong မဖြစ်ဘူးဆိုပေမဲ့ဒီဟာကတော့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ဒါ binding ဖြစ်တဲ့အဲနော် document တစ်ခုလို့တော့ကျမတို့ပြောလို့ရပါတ
ယ်ဟုတ်ကဲ့တကယ်ဆန်ဆန်ပါပဲအခုဒီကနေ့ဆိုရင်ကျွန်တော်ကြားတော့တရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံဆရာထုကူစလေတက်ပေါ့ဟိုမြန်မာနိုင်ငံကိုရောက်တယ်တိပတိုင်ကလည်းတိုင်းနာဖွဲ့လက်နက်ကန်ဖွဲ့ချုံနဲ့တွေ့ရလို့သိရပါတယ်အဲတရုတ်ဆိုးရရဲ့ရည်တည်ချက်ကပြောမှဆိုရင်ဒီ new dollar နောက်ပိုင်းမှာဒီစစ်ကောင်စီကိုဆက်ဆံတာကအရေးရင်စစ်စူရတွေလိုမျိုးပြောင်ပြောင်တင်းတင်းကြီးသူရက်တည်တဲ့ပုံစံမျိုးတော့ကျွန်တော်တို့မတွေ့ရအောင်အဲ့တော့ NUG နဲ့တရုတ်အစိုးရကြားတဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲခင
်ဗျဟုတ်ကဲ့အဲကျွန်တော်တို့ဒီ UN လုံခြုံရေးကောင်စီ resolution မှာနိုင်ငံအလိုက်ပေါ့နော်ဒီ PR တွေကပြောဆိုသွားကြတယ်လေနားထောင်မိကြမှာပါဆိုတော့ဒါကလည်းသက်ဆိုင်ရာနိုင်ငံတွေရဲ့ဟိုဝါရလို့ကျွန်တော်တို့မှတ်ယူလို့ရတယ်ပေါ့နော်အထူးသဖြင့်ကျွန်မအိန္ဒိယကိုစလဲပြောသွားတဲ့အထဲမှာမြန်မာပြည်နဲ့ပတ်သက်လို့နောက် data ring engagement လုပ်တဲ့အခါမှာသူက silent diplomacy ကပို့ပြီးတော့ prefer ဖြစ်တဲ့